မြန်မာရေးဂျာဝင်ညှိနှိုင်းပေးမယ်လို့ထိုင်းဝန်ကြီးချုပ်ဟောင်တက်ဆင်ဘက်ကကန့်လှမ်းလာတာကိုတိုင်းရင်းသားအဖွဲ့တချို့ကပယ်ချတယ်လို့သတင်းတွေထွက်နေပေမဲ့ VOA အစုံစမ်းချက်အရတချို့အဖွဲ့တွေကတော့အခုဒီအကြောင်းမပြန်ရသေးဘူးလို့ဆိုပါတယ်။ဒါကြောင့်တက်ဆင်ရဲ့ဂျာဝင်ဂျိုဘတ်မှုဆက်ရှိနေနိုင်တယ်လို့ယူဆမှုတွေရှိနေတဲ့အကြောင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရခင်ဗျာ။
ဆက်စံပြီတောင်ပိုင်းတပ်ဖွဲ့ခေါင်းဆောင်ဘူဂျိုကြီးရော့ဆက်ပြင် KNU ကရင်ဖွဲ့ KNPP KNU ဖွဲ့ NMSB မွန်ဖွဲ့နဲ့ KNU ကချင်ဖွဲ့နောက် NUG အစိုးရကိုယ်စားလှယ်တွေနဲ့တွေ့ခဲ့တဲ့တဲ့ရင်ဒီပတ်ထဲထွက်လာခဲ့ပြီးအခုလိုဝေဖန်ပယ်ချမှုတွေဖြစ်လာခဲ့တာပါအခုဝန်ကြီးချုပ်ဟောင်းတက်ဆင်အလို့သဘောကြိုးပမ်းမှုကတော့အာဆီယံပါဝင်ထိုင်းရဲ့ပုံမှန်ဆွေးနွေးမှုတွေနှေးကွေလာချိန်မှာဖြစ်တာလို့ထိုင်းမြန်မာရေးကြမ်းကြင်သူတွေကထောက်ပြကြပါတယ်ဒီဆွေးနွေးခဲ့မှုရဲ့ထူးခြားမှုနဲ့ရှေ့ဆက်ဖြစ်လာနိုင်ခြင်းအပေါ်အရင်ထိုင်းဆိုရရဲ့လုံခြုံရေးဆိုင်ရာအကြံပေးပနီတန်ဝါတာနာယာဂွန်က
ဝန်ကြီးချုပ်ဟောင်းဟွန်ဆန်နဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်တို့ပါဝင်နိုင်ငံကောင်းဆောင်ဟောင်းတချို့တူးချင်းစီအနေနဲ့မြမအရေးအလို့သဘောဝင်ကြိုးပမ်းပေးခဲ့တာတွေကနှစ်ပေါင်းများစွာချီရှိလာခဲ့ပြီးသားပါဒါပေမဲ့လည်းနာဆာကပြောခွင့်ရကဝန်ကြီးချုပ်ဟောင်းဟွန်ဆန်နဲ့တက်ဆင်ရဲ့ကြိုးပမ်းတောင်းဆိုမှုတွေကိုမကြခင်ကပဲမသင့်တော်သေးတာကြောင့်လက်မခံနိုင်ဘူးပြောပြီးတော့ဒေါက်ဆန်းစုကြည်နဲ့ပေးတွေ့ဖို့ရောဂျောင်းဝန်စည်းဆက်ပေးဖို့ကိုရောချိန်ညာချက်ထုတ်ပယ်ချလိုက်တယ်လို့နားလည်ပါတယ်ဒီလိုပြောတာကြောင့်တခြားသူတွေဆက်မကြိုးပမ်းတော့ဘူးလို့မဆိုလိုပါဘူးဒီကြိုးပမ်းမှုလမ်းကြောင်းတွေကတော့တူနီတူဟန်နဲ့ဆက်သွားနေကြမှာပါ
ဒီဝင်းကြီးချိုဟောင်းတက်ဆင်ရဲ့တွေ့ဆုံခဲ့မှုအပေါ်စစ်ကောင်စီပြောခွင့်ရကတော့စန့်ကျင်ဘက်ဖြက်စီးအဖွဲ့တွေကိုအားပေးတာမျိုးမလုပ်သင့်ဘူးလို့တနေ့ကတုံ့ပြန်ခဲ့ပါတယ်ဒါအပြင်တက်ဆင်နဲ့တွေ့ခဲ့တဲ့ဒိုင်းသားအဖွဲ့တခုကိုကိုကာပြီးသတင်းရှင်းသတင်းစာကလည်းတက်ဆင်နေနဲ့ဂျာဝန်ပေးဖို့တောင်းဆိုတဲ့စာယူလာပြီးတဖွဲ့စီကိုလက်မှတ်ထိုးခိုင်းခဲ့ပေမဲ့ဘယ်အဖွဲ့ကမှမထိုးပေးခဲ့ပဲပယ်ချခဲ့တယ်လို့မနေ့ကထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ဒီတက်ဆင်ရဲ့တွေ့ဆုံကဲမှုတွေနဲ့နှိစက်သူတွေကတော့အဖွဲ့တွေကခွဲတွေ့တာသာဖြစ်ပြီးအဖွဲ့တိုင်းကိုအခုလိုလက်မှတ်ထိုးဖို့တောင်းဆိုခဲ့တာတော့မရှိဘူးတချို့အဖွဲ့တွေကတော့လက်မှတ်ထိုးဖို့ပြောခဲ့တာတော့မရှိသလိုတချို့ကတော့တွေ့ဆုံမှုပြီးမှသာသဘောတူရင်လက်မှတ်ထိုးပေးဖို့စာသာပို့ခဲ့ပြီးအထက်ကိုတင်ပြထားချိန်မှာအကြောင်းပြန်ချက်ထပ်တောင်းတာမရှိခဲ့ဘူးလို့ဆိုပါတယ်ဒါပေမဲ့လည်း TACDB လို့တူကောက်ခေါ်တဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးထိုင်းလှုပ်ရှားမှုကော်မတီညွှန်ကြားရေးမှူးဦးမြင့်ဝေက
ဝင်းကျော်ဟောင်းတက်ဆင်တွေ့ဆုံဆွေးနွေးတဲ့ကိစ္စကပုံမှန်နဲ့လုံခဲနေတာ။အဲတော့မြန်မာနိုင်ငံတွင်ဝင်းကျော်တက်ဆင်ရဲ့အရင်မြန်မာစစ်တပ်ရဲ့အာဏာရှင်ဗိုလ်ချုပ်ခင်ညိုတို့ဘာလို့လဲအရင်ကြီးနီးခဲ့ပြီးတော့သူရဲ့စီးပွားရေးပေါ်မှာအခြေခံနဲ့လှူရှာမှုတွေကိုလက်ခံနိုင်မလားမရှိတာလည်းတွေ့ရတယ
်တစ်ဖက်မှာလည်းအဖွဲ့အားလုံးအတွက်လက်ရှိဆွေးနွေးဖို့အချိန်မတိုင်သေးရင်တော့ထိုင်းဆိုရဘက်ကတော့မြမအရေးဆက်လုပ်ပေးတင်တာတွေရှိတယ်လို့ထိုင်းနိုင်ငံကအထင်ကရချူလောင်လောင်ကုန်းတက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက္ခဟောင်းလည်းဖြစ်တဲ့ပနီချန်ကလည်းအခုလိုဆိုပါတယ
်urgency into the track 1.5 track လို့ခေါ်တဲ့ဆိုရနဲ့ဆိုရမဟုတ်သူတွေဆွေးနွေးတဲ့လမ်းကြောင်းနဲ့လူသားချင်းစာနာမှုဇင်းညာထူထောင်ရေးကိစ္စတွေကိုပြန်ပြီးအသက်ဝင်လာအောင်ကြိုးစားပေးဖို့လိုပါတယ်မြန်မာပြည်သူတွေဒုက္ခရောက်လို့ရှိရင်ထိုင်းနိုင်ငံကိုအဓိကနောက်ဆုံးအားထားပြီးတော့ပြေးထွက်လာလေရှိပါတယ်သူတို့ထိုင်းမှာလုံလုံခြုံခြုံနေခွင့်ရတဲ့ပါတယ
်တစ်ချိန်တည်းမှာဝင်ကြီးချုပ်ဟောင်းတက်ဆင်ရဲ့ဂျိုးပတ်မှုကရှေ့ဆက်ဖို့ခက်တွေ့နေချိန်မှာမြန်မာနဲ့ဆက်ဆံရေးမှာအရေးပါတဲ့ထိုင်းနိုင်ငံတော်လုံခြုံရေးကောင်စီ NSA အနေနဲ့အားလုံးလက်ခံနိုင်တဲ့မဟာဗျူဟာနဲ့ဆက်ကြိုးပမ်းတင်တယ်လို့ပမောက္ခပနီချန်ကအကြံပြုပါတယ
် Common strategy along with other prime minister မြန်မာလက်ခံနိုင်တဲ့မဟာဗျူဟာနဲ့ဆက်လုပ်ဖို့တော့လိုပါတယ်ဥပမာဝန်ကြီးချုပ်ဟောင်းတက်ဆင်အပြင်အခြားထိုင်းဝန်ကြီးချုပ်ဟောင်းတွေလည်းရှိပါသေးတယ်ဝန်ကြီးချုပ်ဟောင်းချွန်လီပိုင်ဆိုရင်ဒေါက်ဆန်းစုကြည်နဲ့တိုက်ရိုက်ကောင်းမွန်တဲ့ဆက်ဆံရေးရှိခဲ့ပါတယ်ဒါပြင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်နဲ့သူ့အဖွဲ့နဲ့အတော်နီးစပ်တဲ့စေနာရှိတဲ့ထိုင်းဗိုလ်ချုပ်ကြီးတွေလည်းအားကြီးရှိနေပါတယ်သူတို့လိုလူတွေစုပြီးတော့အရေးပါတဲ့အဖွဲ့တွေအားလုံးနဲ့အလွတ်သဘောချိတ်ဆက်ပြီးတော့အပြန်အလှန်လက်ခံနိုင်တာတွေကိုသပွဲပေါ်တင်ပေးတင်ပါတယ
်တကယ်တော့လက်ရှိအနေအထားမှာမြန်မာနိုင်ငံကအဖွဲ့မျိုးစုံကြားအားလုံးတွေ့ဆုံဆွေးနွေးဖို့အဆင်သင့်ဖြစ်ပုံမရသေးချိန်အလွတ်သဘောတွေ့ဆုံချိတ်ဆက်မှုတွေကတော့သူ့ပုံစံနဲ့သူဆက်ဖြစ်နေနိုင်တယ်လို့သုံးသပ်သူတွေကပြောနေပါတယ်ခင်ဗျ